ရောက်ကိုရီးယားနိုင်ငံမှာတိုက်ဖုံးမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့ပြီးတော့မိုးသည်ထန်စွာရောသွန်းခဲ့တာကြောင့်အနည်းဆုံးလူ88ယောက်သေဆုံးပြီး134ယောက်ဒဏ်ရာရခဲ့တဲ့အပြင်လူထောင်ပေါင်းများစွာလည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့မြောက်ကိုရီးယားနိုင်ငံကပြောပါတယ်။ဇူလိုင်လ18ရက်နေ့ကစတင်ဖြစ်ခဲ့တဲ့ရေကြီးမှုတွေကြောင့်အင်ဂျင်5000ကျော်ပျက်စီးခဲ့ပြီးတော့လူပေါင်း63000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့မြောက်ကိုရီးယားအစိုးရရဲ့ဗဟိုသတင်းအေဂျင်စီကစနေနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံတော်မှာဇူလိုင်လ23နဲ့24ရက်နေ့တွေမှာတိုက်ဖုန်းခါနွန်ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ဟက်တာပေါင်း 4,800 လောက်လည်းရေမြုပ်ခဲ့ရပါတယ်။မြောက်ကိုရီးယားရဲ့ဗဟိုသတင်းအေဂျင်စီကဒီကနေ့နဲ့မနေ့ဖြန်တလနေ့တွေမှာလည်းမိုးသည်ထန်စွာရာသွန်းမယ်လို့သတိပေးထားပါတယ်။မကြာသေးခင်ကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂအစိုးရခန်းဆောင်မှာတော့မြောက်ကိုရီးယားနိုင်ငံလူဦးရေ24သန်းရဲ့3ဘုံ2ဘုံလောက်ဟာစားနပ်ရိက္ခာပြတ်တောက်မှုနဲ့ကြုံနေရတယ်လို့ပြောပါတယ်။အခုနောက်ဆုံးဖြစ်လိုက်တဲ့ရေကြီးမှုတွေကဒီအခြေအနေကိုပိုဆိုးသွားစေတယ်လို့လည်းကဲခတ်တွေကခံမှန်းပါတယ်ခင်ဗျာ။